မေရိကန်သမ္မတဘရက်ခ်အိုဘားမားဟာရန်ကုန်တက္ကသိုလ်မှာမိန့်ခွန်းပြောဆိုဖို့အစီအစဉ်ရှိပါတယ်ဒါဟာမြန်မာနိုင်ငံရဲ့တက္ကသိုလ်ပညာရေးအဆင့်တန်းကိုမြင့်တင်ဖို့ပို့ပြီးတော့တွန်းအားပေးရရောက်မယ်လို့ရန်ကုန်တက္ကသိုလ်အငိမ့်စားတာဝန်ခံပမောက်ခဒေါက်တာထွန်းခင်ကပြောလိုက်ပါတယ်ဒီအကြောင်းပြည့်စုံကိုဘန်ကောက် VOE ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မုံကပြောပြပေးပါရှင်
ဟုတ်ပါတယ်မြန်မာနိုင်ငံကိုတနင်္လာနေ့ကျရင်နေချင်းပြန်ခရီးနဲ့ရောက်လာမယ့်အမေရိကန်သမ္မတဘရက်ကိုဘားမားဟာရန်ကုန်တက္ကသိုလ်မှာမင်းကွန်းပြောမယ်လို့အင်ဂျီရောကအသိပေးပါတယ်ရန်ကုန်ပင်မတက္ကသိုလ်တွေကပွဲနှင်းသဖြင့်အဆောက်အဦးမှပြောကြမှာဖြစ်ပါတယ်အခုလိုမျိုးအမေရိကန်သမ္မတရန်ကုန်တက္ကသိုလ်မှမိန့်ခွန်းပြောဖို့ရှိနေတာဟာအင်မတန်မှထူးခြားဝမ်းသာစရာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်အငိမ့်စားတာဝန်ခံပါမောက်ခချုပ်ဒေါက်တာထွန်းခင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်အမေရိကန်သမ္မတတယောက်နေနဲ့ရန်ကုန်တက္ကသိုလ်ကပွဲနှင်းသဖြင့်မှလာပြီးတော့မိန့်ခွန်းစကားပြောကြမယ်ဆိုတာအင်မတန်မှဝမ်းသာစရာလည်းကောင်းတယ်ဂုဏ်ယူစရာလည်းကောင်းပါတယ်အမေရိကန်သမ္မတကြီးကနိုင်ငံတိုင်းတွားကြမှာတွားမှာပေါ့နော်တော်တော်မှဒီတက်တူတွေမှာလည်းသူတကယ်မှလည်းမေဘူးရန်ကုန်ရောက်တဲ့ခိုက်မှာဟိုကျွန်တော်တို့ရခိုင်ကအထင်ကြီးတက်တူဖြစ်ခဲ့တဲ့တက်တူကြီးပေါ့နော်ခုတည်းပဲပညာရေးဆင့်မြင့်ဖို့အတွက်အားလုံးဝိုင်းဝန်းပြီးစူးစမ်းနေတဲ့အချိန်ပေါ့တမကြီးကဒီနေရာကိုလာရောက်ပြီးတော့မင်းကပြောမယ်ဆိုတာအင်တာနက်မှာအခုစရာကောင်းတယ်ကျွန်တော်အနေနဲ့ဝမ်းနဲ့ဝမ်းသာပါတယ
်အခုလိုသမ္မတအိုဘားမားကမင်းကပြောမယ့်နေရာကိုရန်ကုန်တက္ကသိုလ်ကိုရွေးချယ်တဲ့အတွက်မြန်မာနိုင်ငံတက္ကသိုလ်ပညာရေးအဆင့်အတန်းကိုမြင့်တင်ဖို့ပို့ပြီးတော့တွန်းအားပေးရရောက်မယ်လို့မြင်ပါသလားလို့ဒေါက်တာထွန်းခင်ကိုမေးပါတယ
်မြင်ပါတယ်ခင်ဗျာမြင်ပါတယ်ကုလိုတက္ကသိုလ်မှာပွင့်တဲ့ပြည်မှာပြောတယ်ဆိုတော့ကျွန်တော်ကြုံခဲ့ဖြစ်ရတခုပါပဲเนาะအဲ့တော့ဒီအင်တာနက်မှာတက္ကသိုလ်နေနေတဲ့ဆက်ဆက်မှဒီတော့ပညာရေးမှူးတန်းနေအားလုံးကလည်းဝမ်းသာပြီးတော့ဂုဏ်ယူကြမှာဖြစ်ပါတယ်နောက်တစ်ခုကဒီပညာရေးမြင့်တင်ဖို့တုံ့ပြန်နေတဲ့အချိန်မှာရောက်လာတဲ့အတွက်ကြောင့်အားလုံးလည်းပဲဝမ်းမတတနဲ့ကြိုဆိုကြမှာဖြစ်ပါတယ
်မြန်မာနိုင်ငံကတက္ကသိုလ်တွေပညာရေးပိုင်းလိုအပ်တဲ့အကူအညီတွေကိုအမေရိကန်တက္ကသိုလ်တွေအနေနဲ့နောက်မှပို့ပြီးတော့အကူအညီတွေပေးလာမယ်လို့မျှော်လင့်တယ်လို့လည်းရန်ကုန်တက္ကသိုလ်အငိမ့်စားတာဝန်ခံပါမောက်ခချုပ်ဒေါက်တာထွန်းခင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒေါက်တာဇေရော Johns Hopkins University ပေါ့လေရန်ကုန်တက္ကသိုလ်နဲ့ချိတ်ဆက်ပြီးတော့ Social Science ပေါ့နော်အဲ Social Science ကနာမှာပါတဲ့ဒီအလုံးမှာ Computer တွေအောင်ဝင်နေပါပြီပေါ့လေနောက်လည်းပဲသိပ္ပံပညာနဲ့ဆိုင်တဲ့တက္ကသိုလ်တွေကလည်းပဲပေါ့လေပါမောက်ခါတွေဖြစ်စေနောက်ကတိကလေးဖြစ်စေနောက်လူအားသုံးမဟုတ်ပစ္စည်းအားနဲ့အင်တိုင်းအားတွေကူညီလိုက်မယ်လို့ဆရာပြောနေပါတယ
်ရန်ကုန်တက္ကသိုလ်ဟာမြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှအင်မတန်မှအရေးပါခဲ့သလို1980ပြည့်လွန်နှစ်တွေတုန်းကဒီမိုကရေစီလှုပ်ရှားမှုတွေမှာအဓိကကျခဲ့တဲ့နေရာဖြစ်တယ်လို့အင်ဂျီရောရဲ့အသိပေးချက်ထဲမှာဖော်ပြထားပါတယ်အဲ့ဒီလိုမြန်မာနိုင်ငံအတွက်အင်မတန်မှသမိုင်းဝင်တဲ့ရန်ကုန်တက္ကသိုလ်မှာမြန်မာနိုင်ငံရဲ့အနာဂတ်အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားအနာဂတ်ဆက်ဆံရေးတို့နဲ့ပတ်သက်တဲ့မင်ကွန်းကိုအမေရိကန်သမ္မတဘရက်ခ်အိုဘားမားကအဓိကအသားပေးပြောကြားမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်ရှင်